ချိန်30မြောက်နေရာသည့်အိုလံပစ်အားကစားပြိုင်ပွဲတွေကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာတရားဝင်ဖွင့်လှစ်ခဲ့ပြီးတဲ့နောက်မှာပြိုင်ပွဲတွေစတင်ကျင်းပနေတာမှာပထမဆုံးရွှေတိရစ္ဆာန်ကိုတရုတ်နိုင်ငံကရရှိသွားပါတယ်။အမျိုးသမီး10မီတာ၄တနက်ပြည့်ပြိုင်ပွဲအတွက်တရုတ်နိုင်ငံကရီစီလင်းကရွှေတိရစ္ဆာန်ရရှိသွားတာဖြစ်ပါတယ်။ဒီတစ်ခါအိုလံပစ်ပြိုင်ပွဲတွေမှာပထမဆုံးစံချိန်ကိုချိုးခဲ့သူကတော့ဒီဦးချင်းမြားပြည့်ပြိုင်ပွဲဖြစ်ပါတယ်။အဲ့ဒီမှာတောင်ကိုရီးယားနိုင်ငံကအင်ဒိုဟွမ်းကသူအရင်တင်ထားခဲ့တဲ့ကမ္ဘာစံချိန်ကိုပဲထပ်ပြီးတော့ချိုးသွားခဲ့တာဖြစ်ပါတယ်။အခုအတန်လွှင့်နေချိန်မှာတော့ဒီစပိန်စီကြက်တောင်ရိုက်ဂျူဒိုအလေးမမြားပြည့်တနက်ပြစ်စတဲ့အားကစားပြိုင်ပွဲတွေကိုကျင်းပနေပါတယ်။ဒီကနေ့ပြိုင်ပွဲတွေထဲမှာဒီမြန်မာအသင်းကကိုမောင်ကျူးကတနက်ပြစ်ပွဲနဲ့မတ်ရွှေဇင်လက်ကအနောက်တိုင်းလှေလောပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြပါတယ်။2012ခုနှစ်ဒီအိုလံပစ်အားကစားပြိုင်ပွဲတွေကိုတော့တောက်ကြနေတော့ကလန်ဒန်မြို့မှာကျင်းပခဲ့တာမှအဲလိဇဘက်မြင်မာကြီးကဒီအိုလံပစ်ပြိုင်ပွဲတွေကိုတရားဝင်ဖွင့်လှစ်ပေးခဲ့ပါတယ
် I declare open the games of London celebrating the 30th Olympiad of the modern era
ခေတ်သစ်သမိုင်းမှာအကြိမ်30မြောက်အိုလံပစ်ပြိုင်ပွဲတွေကိုဖွင့်လှစ်ကြောင်းဗြိတိန်ပြည်မာကြီးကကြေညာခဲ့တာဖြစ်ပါတယ်ဒီအခမ်းအနားမှာပဲဘောလုံးအကျော်အမော်ဒေးဗစ်ဘက်ကမ်စပီဒ်ဘုတ်နဲ့တည်ယူလာပေးတဲ့ဒီအိုလံပစ်မီးတောက်ကိုမျိုးဆက်သစ်လူငယ်အားကစားသမား9ယောက်ကအိုလံပစ်ကွင်းထဲကိုလက်ဆင့်ကမ်းတည်ယူလာပြီးတော့မီးရှူတိုင်မှာမီးထွန်းညှိခဲ့ပါတယ်။3နာရီလောက်ကြာတဲ့ဖွင့်ပွဲအခမ်းအနားဖျော်ဖြေမှုတွေကိုအကယ်ဒမီဒါရိုက်တာဒန်နီဘွားကစီစဉ်ခဲ့ပါတယ်။ဗြိတိန်နိုင်ငံရှေးဥမြေယာလူအဖွဲ့အစည်းကနေစက်မှုဒေါ်လာရေးခေတ်ကိုကျော်ဖြတ်ပြီးတော့ဒီကနေ့ digital kit အဖြစ်အဆင့်ဆင့်အသွင်ပြောင်းလဲလာခဲ့ပုံတွေကိုအခမဲ့ပါဝင်ကပြသူ10,000+နဲ့တရုတ်ဖော်ပြသသွားခဲ့ပါတယ်။ခေတ်အဆက်ဆက်မှာဗြိတိန်နိုင်ငံကကြော်ကြားတဲ့ဒီကလေးပြဆက် Mary Poppins ကဆလို့ Harry Potter စာရေးဆရာမ J.K. Rowling, Mr. Bean နဲ့ဒီ James Bond, Sir Paul McCartney စတဲ့ကဘာကျော်သူတွေဒီကဘာကျော်ဗြိတိန်သချင်းတွေနဲ့အဆင့်ဆင့်ပုံဖော်သွားခဲ့တာဖြစ်ပါတယ်။ James Bond မင်းသား Daniel Craig ကအလိဇဘက်ပြည်မကြီးကိုဒီဘတ်ကင်ဟမ်နန်းတော်ကနေပြီးတော့ရဟတ်ရှင်နဲ့သွားခေါ်လာပြီးတော့အိုလံပစ်အားကစားကွင်းထဲကိုလေဒီနဲ့ခုံချတဲ့တရုတ်ဖော်ကွက်ကိုပရိသတ်တွေအင်မတန်မှအကြိုက်တွေးခဲ့ကြပါတယ်။ကမ္ဘာတဝှမ်းရုပ်မြင်သံကြားပေါ်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပြသတဲ့အခမ်းအနားဖွင့်ပွဲကိုလူပေါင်းဒီသန်းပေါင်း1,000+ကြီးရှုခဲ့ကြပါတယ်ရှင်။